မြန်မာနိုင်ငံမှာပထမဆုံးအကြိမ်အမေရိကန်နဲ့မြန်မာလူခွင့်ရေးကိစ္စအခြေတင်ဆွေးနွေးမှုတွေလုပ်ဖို့အတွက်ဒီမိုကရေစီလူခွင့်ရေးနဲ့အလို့သမားရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပေါ်စနာဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံစီဒီသတင်းပတ်ထဲမှာပဲရောက်ရှိနေပါတယ်။မြန်မာနိုင်ငံနဲ့လူခွင့်ရေးဆွေးနွေးမှုတွေမှာအမေရိကန်စစ်ဖက်ဆိုင်ရာထိပ်တန်းအရာရှိတွေလည်းပထမဆုံးအကြိမ်ပါဝင်လာတဲ့ဒီခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်ဘယ်လောက်များအရေးပါပါသလဲ။ဒီခီးစဉ်တွင်ဘသူတွေနဲ့တွေ့ပြီးဘာတွေအဓိကများဆွေးနွေးကြမှာပါလဲ။မက်ခင်ဖြူထွေးကအပြည့်စုံဆက်ပြောပြပါခင်ဗျာ
။ဟုတ်ကဲ့ပါ။အမေရိကန်နဲ့မြန်မာအစိုးရအကြားဒီမြန်မာနိုင်ငံထဲမှာပထမဆုံးအကြိမ်လူခွင့်ရေးကိစ္စတွေကိုအခြေတွင်ဆွေးနွေးကြဖို့အတွက်ဒီမိုကရေစီလူခွင့်ရေးနဲ့အလို့သမားရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပေါ်စနာဦးဆောင်ပြီးအမေရိကန်အေဘူရိုနဲ့ဒုသမ္မတရုံးကအကြီးတန်းအရာရှိတွေနောက်မျိုးသားလုံခြုံရေးဌာနအမိမြေလုံခြုံရေးဌာနကတာဝန်ရှိသူတွေနောက်အမေရိကန်အကူအညီပေးရေးအဖွဲ့ USAID စတဲ့အဖွဲ့အစည်းကပုံကိုယ်တွေအပြင်အမေရိကန်စစ်ဖက်ထိတ်တန့်အရာရှိတချို့လည်းဒီခီးစင်မှာလိုက်ပါလာခဲ့တာဖြစ်ပါတယ်။အခုရောက်ရှိလာတဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့မြန်မာနိုင်ငံအစိုးရဘက်ကတာဝန်ရှိသူတွေနဲ့ဆက်တိုက်ဆိုသလိုတွေ့ဆုံမှုတွေလုပ်သွားမှာဖြစ်တယ်လို့တရားဥပဒေစိုးမိုးမှုကဆလို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနောက်သတင်းနဲ့ဘာသာရေးလွတ်လပ်ခွင့်နိုင်ငံရေးအကျဉ်းသားစတဲ့လူခွင့်ရေးနဲ့သက်ဆိုင်တဲ့အကြောင်းအရာတွေအများအပြားကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူမိုက်ကယ်ခွင်းလန်းကပြောပါတယ်
။ We have a delegation from the US here and this week and it's for the first bilateral human rights dialogue.This is the first human rights dialogue in Burma and it is
ဒီတင်ပတ်တွင်မြန်မာနိုင်ငံမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ရောက်နေပါတယ်။ဒါဟာနှစ်နိုင်ငံကြားပထမဆုံးအကြိမ်လူခွင့်ရေးအခြေတင်ဆွေးနွေးပွဲကျင်းပဖို့ဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ကပထမဆုံးအကြိမ်ကျင်းပတာဖြစ်တဲ့ဒီဆွေးနွေးပွဲကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူကတော့ဒီမိုကရေစီလူခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပေါ်စနာပါ။အဲ့ဒီကိုယ်စားလှယ်အဖွဲ့မှာအင်ဖြူတော်အမျိုးသားလုံခြုံရေးအစိုးရအရာရှိတွေဒုတိယသမ္မတရုံးကအပြင်အမျိုးသားလုံခြုံရေးဌာန USAID နဲ့ကာကွယ်ရေးဌာနကထိပ်တန်းအရာရှိတွေပါဝင်ပါတယ်
။မြန်မာနဲ့အမေရိကန်နိုင်ငံအကြားလူခွင့်ဆိုင်ရာကိစ္စတွေကိုဒီမြန်မာနိုင်ငံထဲမှာပထမဆုံးအကြိမ်အခြေတင်ဆွေးနွေးကြမယ်ဒီခီးစဉ်အတွင်းမှာအမေရိကန်စစ်ဘက်ကထိပ်တန်းအရာရှိတချို့လည်းပါဝင်လာတာပါ။အရှေ့အာရှရေးရာအမေရိကန်ဒုလက်ထောက်ကာကွယ်ရေးဝန်ကြီး Vikram Singh နဲ့အမေရိကန်စစ်တပ်ရဲ့ Pacific ဒေသဆိုင်ရာအကြီးအကဲဒုတိယဗိုလ်ချုပ်ကြီး Francis Wierzynski တို့ဒီခီးစဉ်အတွင်းမှာပါဝင်တာဖြစ်ပေမဲ့လို့တဟအမေရိကန်နဲ့မြန်မာစစ်ဘက်ဆက်ဆံရေးကိစ္စတွေကိုဆွေးနွေးကြဖို့တော့မဟုတ်ဘူးလို့ Michael Quinlan ကပြောပါတယ
် As part of this dialogue it will cover a range of issues related to human rights and so
ဒီနိုင်ငံအကြားအခြေတင်ဆွေးနွေးမှုမှာလူခွင့်ရေးနဲ့ပတ်သက်တဲ့ကိစ္စရပ်အတော်များများကိုထည့်သွင်းဆွေးနွေးသွားမှာဖြစ်ပါတယ်ဒါကြောင့်ဒီဌာနပေါင်းစုံပါဝင်တဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့ကိစ္စရဲ့အတော်များများကိုဆွေးနွေးမှာပါစစ်ဖက်ဆိုင်ရာကိုယ်စားလှယ်အဖွဲ့တက်တက်တော့မဟုတ်ပါဘူ
းအခုလိုမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဒီအမေရိကန်နဲ့မြန်မာလူခွင့်ရေးအခြေတင်ဆွေးနွေးမှုတွေလှုပ်လာတာဟာအမေရိကန်နဲ့မြန်မာအကြားဆက်ဆံရေးရှစ်တိုးဆောင်ရွက်မှုကိုဖော်ပြတာဖြစ်တယ်လို့နှစ်နိုင်ငံဆက်ဆံရေးအတွက်အရေးပါတဲ့ခီးစဉ်တစ်ရက်ဖြစ်တယ်လို့လည်းမိုက်ကယ်ခွင်းလန်းကပြောပါတယ်
It demonstrates that we're having continued discussions with the Burmese government. This is a reflection of the way the US government approaches the promotion of human rights.
ဒီဆွေးနွေးပွဲဟာမြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးမှုတွေကိုကျွန်တော်တို့လုပ်နေတယ်ဆိုတာသက်သေပြပါတယ်။လူခွင့်ရေးကိုထောက်ခံအားပေးတာမှာအမေရိကန်ပြည်ထောင်စုကကျင့်သုံးတဲ့လမ်းစဉ်ကိုလည်းထင်ရှားပေါ်လွင်စေပါတယ်။အစိုးရဌာနပေါင်းစုံပါဝင်တဲ့ချင်းကန်ဒီပါ။သက်ဆိုင်ရာဌာနအသီးသီးပါဝင်တဲ့ဒီအခြေတင်ဆွေးနွေးမှုမျိုးကိုကျွန်တော်တို့ကမ္ဘာတဝန်းတခြားနိုင်ငံတွေမှာလည်းလုပ်ပါတယ်မြန်မာနိုင်ငံမှာတော့ဒါပထမဆုံးအကြိမ်ကျင်းပတဲ့နှစ်နိုင်ငံအကြားလူခွင့်ရေးဆွေးနွေးမှုဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးကိုထောက်ခံအားပေးနေတယ်ဆိုတာကိုလည်းသက်သေပြရာရောက်တဲ့အတွက်အခုလိုပထမဆုံးအကြိမ်ကျင်းပနိုင်တာကိုကြိုးဆိုပါတယ်
အမေရိကန်နဲ့မြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေအကြားပထမဆုံးအကြိမ်ပြုလုပ်တဲ့ဒီလူခွင့်ရေးဆွေးနွေးပွဲဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးတွေကိုဆက်လက်ထောက်ခံအားပေးသွားဖို့ရည်ရွယ်တယ်လို့လည်းမိုက်ကယ်ခွင်းလန်းကပြောပါရယ်။တချိန်တည်းမှာပဲအာရှ၅နိုင်ငံခီးထွက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝီလျံဘန်းစာလည်းဒီသတင်းပတ်အထွန်းမှာပဲမြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါရယ်။အောက်တိုဘာလ17ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိမဲ့မစ္စတာဘန်းစ်ရဲ့ခီးစဉ်အထွန်းမှာတော့မြန်မာသမ္မတဦးသိန်းစိန်အပါအဝင်မြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြီးခဲ့တဲ့သတင်းပတ်ကကြေညာချက်ထုတ်ပြန်ထားတာပါ။မြန်မာနိုင်ငံအတွင်းမကြသေးခင်ကဆလာပြုပြေပြောင်းလဲမှုတွေပြုလုပ်လာတဲ့အပေါ်မှာဒါကိုအတိမတ်ပြုတဲ့အနေနဲ့ရောနောက်ဒီပြောင်းလဲမှုတွေရှေ့ဆက်တိုးဆောင်ရွက်ဖို့အားပေးတဲ့အနေနဲ့ပါအမေရိကန်ကဒီမြန်မာပေါ်မှာထားရှိတဲ့တံခတ်ပိတ်ဆို့ရေးယူမှုတွေကိုရှော့ပေါ်ပေးခဲ့တယ်လို့အခုလိုမျိုးအစ်မြင့်အရာရှိတွေရဲ့ခီးစင်တွေလည်းစက်တိုက်ဆိုသလိုရှိလာခဲ့တာပါ ဒါပေမဲ့လည်းတိုင်းဒေသဒေသတချို့မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အခြေအနေတွေကိုရက်ဆိုင်ဖို့နဲ့တိုင်းဒေသလူနည်းစုတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့နောက်အချင်းထောင်တွေရဲ့မှာကြံနေသေးတဲ့နိုင်ငံရေးအချင်းသားတွေကိုလွှတ်ပေးဖို့စတဲ့ကိစ္စရပ်တွေကိုပါဆောင်ရွက်ပြီးတော့ပြည်ပြည်ပြောင်းလဲရေးလုပ်ငန်းတွေခိုင်မာအောင်လှုပ်ဆောင်ဖို့အမေရိကန်အစိုးရကမြန်မာကိုတိုက်တွန်းပြောဆိုနေတာလည်းဖြစ်ပါရဲ့ရှင်။